ဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာကဒီကနေ့မနေ့ထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်းကိုဗစ် -19 ကူးစက်သူ33လမ်းကျော်ရှိပြီးသေဆုံးသူဦးရေကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံတွင်ပြည်내20ခုမှာပြီးခဲ့တဲ့အပတ်ကစလို့ကူးစက်မှုနှုန်းအနည်းဆုံး100ခန့်နှုန်းလောက်တက်လာတယ်လို့လည်းဒီစီးရင်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တည်းအထက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 8,200 ကျော်နဲ့ကူးစက်သူစုစုပေါင်း 6,000 ကျော်ရှိနေပြီးကိုဗစ် -19 ကြောင့်သေဆုံးသူက 9,500 ကျော်ရှိပြီဖြစ်ပါတယ်။ကူးစက်မှုနှုန်း 9,000 ကျော်ရှိတဲ့အမေရိကန်ပြည်ရင်အိန္ဒိယကကမ္ဘာမှာကိုဗစ် -19 ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ဥရောပမှာလည်းကိုဗစ် -19 တကြောပြင်ကူးစက်မှုတွေကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သတ်တာတွေကိုပြန်ပြီးချမှတ်ထားပါတယ်။ဗြိတိန်မှာကိုဗစ် -19 ဒုတိယလှိုင်းရိုက်ခတ်နိုင်တဲ့အတွက်ရောဂါထိန်းချုပ်ရေးလျင်မြန်တည်ကြရဲဆုံးဖြတ်ချက်တွေချမှတ်သွားဖို့လိုတယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသတိပေးထားပါတယ်။ပြင်သစ်နိုင်ငံမှာလည်းစားဥပောင်းနဲ့ဆောင်းရာသီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးမြင့်တက်နေဦးမယ်လို့အမျိုးသားကျန်းမာရေးကောင်စီအကြီးအကဲပက်ထရစ်ဘူဝေကပြောပါရှင်။